ရန်ကုန်မြို့ကအင်းဝအချုပ်ဆိုင်မှာအင်ကူမင်းကလေးနှစ်ဦးနှင်းပတ်နှိမ့်ဆက်ခံရမှုကိုလိုက်ပါဆောင်ရွက်ရမှာပြက်ခွက်ခဲ့တယ်လို့စွပ်စွဲခံခဲ့ရတဲ့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရင်ကော်မရှင်အဖွဲ့ဝင်၄ဦးကိုနိုင်ငံတော်သမရယုံကနှုတ်ထွက်ခွင့်ပြုလိုက်ပါတယ်။ကော်မရှင်တာဝန်ရှိသူတချို့ကိုအရေးယူပေးဖို့လွတ်တော်တဲ့လူ့ခွင့်ရင်လှုပ်ရှားသူတွေကတိုက်တွန်းပြောဆိုတဲ့နေထွက်ပေါ်လာခဲ့ပြီးနောက်ပိုင်းမှာပဲအခုလိုအစိုးရကနှုတ်ထွက်ခွင့်ပြုလိုက်တာပါ။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ရန်ကုန်ကနေသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ရန်ကုန်မြို့အင်းဝအချုပ်ဆိုင်မှာအင်ကူမင်းကလေးနူးညှဉ်းပန်းနှိပ်စက်ခံမှုကိုလိုက်ပါဆောင်ရမှာပြက်ကွက်ခဲ့တယ်လို့ဆွဆွဲခံခဲ့ရတဲ့မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ဖွဲ့ဝင်၄ဦးကိုနိုင်ငံတော်တမနာရုံးကနှုတ်ထွက်ခွင့်ပြုလိုက်ပါတယ်။တမနာရုံးရဲ့ကြီးညာချက်မှာတော့အင်ကူမင်းကလေးနူးညှဉ်းပန်းနှိပ်စက်ခံမှုကိုညှိနှိုင်းဆောင်ရွက်ပေးရမှာပါဝင်ခဲ့ကြတဲ့လူတွေဖြစ်တဲ့ဦးဇော်ဝင်းဒေါက်တာညံစောဒေါက်တာဒေါ်တန်းနှွဲ့နဲ့ဒေါ်မြတ်မြတို့ကိုမိမိသဘောဆန္ဒလျောက်နှုတ်ထွက်ခွင့်ပြုတဲ့အကြောင်းကိုဒီကနေ့အောက်တိုဘာ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့သမ္မတရုံးကြီးညာချက်မှာဖော်ပြထားပါတယ်။တစ်ဖက်မှာလည်းလူ့ခွင့်ရေးလှုပ်ရှားသူတွေဟာထုတ်ပြန်ချက်ဒီသဘောရပျော်ပြောင်းနေတဲ့အကြောင်းဝေဖန်မှုတွေရှိနေတယ်လို့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးပြည်သူကလွတ်တော်ကကျင်းနေမှာမဟုတ်တဲ့အကြောင်းထောက်ပြကြပါတယ်။ဒါနဲ့ပတ်သက်လို့ညီမြချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပါတယ
်။ဟုတ်ကဲ့ပြည်သူလူထုကလွတ်တော်ကတော့ကျင်းနေမှာမဟုတ်ဘူးကြာ။ပါတောင်းလဲဆိုတော့လွတ်တော်ကကျွန်တော်တို့ကအရေးယူဖို့အတွက်ထိုက်တင်တော့အရေးယူဖို့အတွက်သူတောင်းဆိုတာပါတောင်းလဲဆိုတော့သူတို့လုပ်ဆောင်တဲ့အရေးတိစောက်ကြည့်မယ်ဆိုရင်ဒါကကျွန်တော်တို့ဒီစွန့်ရီပြေဝမှုအားနေနေတာလုပ်တင်တဲ့လုပ်ခိုက်ကိုမလုပ်တာဖြစ်တဲ့အတွက်ဒါပေါ်ရမှုဆိုတဲ့သဘောမျိုးဖြစ်တယ်။အဲ့တော့ဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့ကဒီတရားရေးရာကိုအရေးယူခြင်းနဲ့စံနာကြီးကျွန်တော်တို့ပါတယ်အရန်လည်းပြောပါတယ်။အဲ့တော့ဒီထဲမှာကျွန်တော်တို့အကောင်းဆုံးအနေနဲ့သူတို့နဲ့အဖြစ်နိုင်ဆုံးဒါကိုနှုတ်ထွက်ခွင့်ပြုပြီးတော့ဒါကိုပဲတစ်တံအနေနဲ့လှုပ်ဆောင်နေဆိုပြီးတော့ပုံစံမျိုးသွားထားတယ်လို့ပဲကျွန်တော်ယူဆပါတယ
်။အင်းဝါအချုပ်ဆိုင်ကအင်ကူမင်းကလေးနှုတ်ညှိမ့်မှတ်နှိမ့်ဆက်ခံမှုကိုစတင်ဖော်ထုတ်ရေးသားခဲ့တဲ့မြန်မာနောင်သတင်းဌာနကကိုဆွေဝင်းကတော့လူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်တွေပေါ်အရေးယူမှုကပျော်ပြောင်းလွန်းတယ်လို့ထင်ရပေမဲ့အခုလိုအခုပြောင်းကာလမှာအစိုးရတည်းရဲ့တိမ်မွေးတဲ့ဖြည့်ရှိမှုတည်းရဲ့ဖြစ်တယ်လို့ပြောပါတယ
်။ဒါအင်မတန်ပျော်ပြောင်းညင်သာတဲ့အစိုးရရဲ့အရေးယူမှုလို့ကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျာဒုတိယကြည့်မယ်ဆိုလို့ရှိရင်တော့ဒါအင်မတန်ပြောင်းပြောင်းနေလူအတလောက်ကိုမလုပ်ဘူးလို့ထင်မြင်ရရှိနေတယ်ကြယ်တစ်ဖက်မှာလည်းပဲကျွန်တော်တို့ကဒီနိုင်ငံရေးအကူပြောင်းအခြေအနေမှာလူဟောင်းလူသစ်တော့ဒီလိုသဘောထားရဲ့အလုံးနဲ့ဆောင်ရွက်နေရခါမှုလို့ဒါပြောင်းပြောင်းနေဆိုတော့ဒါပင်မွေးတဲ့လုပ်ရတစ်ခုလို့ပဲကျွန်တော်မှတ်ချက်ပြုပေးနိုင်ပါတယ်ခင်ဗျာ
အင်ကူမင်းလေးနှစ်ဦးကိုညှဉ်းပန်းနှိပ်စက်ခဲ့တဲ့အင်ဝအချုပ်ဆိုင်မိသားစု6ယောက်ကိုလူကုန်ကူးမှုဥပဒေနဲ့တရားစွဲဆိုထားပါတယ်ကိုရင်ကချွေးနဲ့ထိညင်မနှိမ့်ဆက်ခံခဲ့ရတဲ့အင်ကူမင်းကလေးငယ်နှစ်ဦးအမှုကိုရော်ကျေးပေးပြီးညှိနှိုင်းဖြေရှင်းစေခဲ့တဲ့လူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်ချို့ကိုတိတိယယောက်ရေးယူဖို့လဲလွှတ်တော်မှတ်တွေကအစိုးရကိုတိုက်တွန်းခဲ့တာလည်းရှိပါတယ်